လာမယ့်2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီသတင်းတွေကိုမီဒီယာတွေအနေနဲ့အချမ်းလက်မှန်မှန်ကန်ကန်ဖော်ပြနိုင်ဖို့နဲ့အငင်းမွားမှုတွေဖြစ်လာရင်ဖြေရှင်းဖို့အတွက်နည်းလမ်းတွေကိုနိုင်ငံရေးပါတီတွေနဲ့သတင်းမီဒီယာတွေဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံရေးပါတီတွေနဲ့သတင်းမီဒီယာတွေအကြပူးပေါင်းဆောင်ရွက်မှုဟာရွေးကောက်ပွဲကိုအောင်မြင်အောင်ထောက်ပံ့ကူညီခြင်းဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်လာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဒေါ်မြင့်ကြီးကပြောပါတယ်။
ရွေးကောက်ပွဲမှာဆိုလို့ရှိရင်အန္တရာယ်အကြီးဆုံးကတယောက်ကိုထူစားပေးတာတို့နှိမ်ချတာတို့ခေါ်ကားတာမျိုးဒါမျိုးတွေပေါ့ဒီကျမတို့ရွေးကောက်ပွဲဥပဒေမှာလည်းသတ်မှတ်ထားတဲ့အချက်တွေနဲ့အညီဆောင်ရွက်ဖို့လို့မြစ်တာရခံချင်ပါတယ်နောက်တစ်ချက်ကတော့ကျမတို့ဒီမီဒီယာကဘာတွေတည်ပင်လျင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေတွေနီးဥပဒေတွေကိုသိရှိနားလည်ထားဖို့လိုပါတယ်ဒါမှသာလျှင်ဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်လည်းဥပဒေကိုလိုက်နာပြီးဆောင်ရွက်တယ်လို့ဥပဒေရဲ့အကာအကွယ်လည်းရပါတယ်
တက်ရောက်လာတဲ့နိုင်ငံရေးပါတီတွေကလည်းပြီးခဲ့တဲ့2010ရွေးကောက်ပွဲမှာကြိုတင်မဲကြောင့်ပြဿနာတွေတက်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးတာတွေ့ရပါတယ်။2010ရွေးကောက်ပွဲတုန်းကသတင်းမီဒီယာတွေနဲ့နိုင်ငံရေးပါတီတွေချိတ်ဆက်မှုအားနည်းခဲ့တာကြောင့်ကြိုတင်မဲနဲ့မဲလင်မှုပြဿနာတွေရှိခဲ့တာကိုအများသိအောင်မတင်ပြနိုင်ခဲ့ပေမဲ့လာမယ့်2015ရွေးကောက်ပွဲမှာမီဒီယာတွေနဲ့ချိတ်ဆက်ပြီးအများသိအောင်ပြောပြနိုင်ဖို့မျှော်လင့်မိတယ်လို့ကယန်းမျိုးသားပါတီအထွေထွေအတွင်းရမှုဦးနှန်းကြီးကပြောပါတယ်။
2010တို့ကကျွန်တော်တို့နေမှာမဟာတရားဒီကျုတ်တယ်မဲနေပဲကျွန်တော်တို့ရှုံးတယ်မို့လေကျုတ်တယ်မဲနေပဲသူတို့50 59ရက်ခိုင်နှုန်းယူထားပြီးသားဖြစ်တယ်ကျွန်တော်တို့ဘလို့မှမနိုင်နိုင်ဘူးတိုင်တယ်လည်းအရေးမယူပေးပါဘူးအများတိအောင်တရိမ်းမှလည်းမပေးနိုင်ဘူးခု2015ကြာရင်အလားတူပြဿနာများရှိလို့ရှိရင်တရိမ်းအချက်လေးဒီအများကြီးပေးနိုင်တဲ့နီလန်းဒီကျွန်တော်တို့ရရှိတော့2010ထက် 2015 ကြာရင်ကျွန်တော်တို့တရိမ်းအချက်လေးကိုအချိန်မီပြီးရှိအောင်တော့ပေးနိုင်မှာလို့ကျွန်တော်တို့ယူကြည့်ပါ
နိုင်ငံရေးပါတီတွေနဲ့မီဒီယာတွေကြားမှာအပြန်အလှန်ပူးပေါင်းမှုအတွက်မီဒီယာတွေဘက်ကသတင်းအချက်အလက်များမှန်ကန်ဖို့လိုအပ်တယ်လို့ပါတီတွေဘက်ကလည်းမီဒီယာလွတ်လပ်ခွင့်တွေကိုကာကွယ်ပေးဖို့လိုအပ်တယ်လို့နိုင်ငံရေးပါတီတွေကဆိုပါတယ်မီဒီယာလွတ်လပ်ခွင့်မရှိတာဟာလူအခွင့်အရေးမရှိတာဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့မီဒီယာလွတ်လပ်ခွင့်ကိုအပြည့်အဝကာကွယ်ပေးတယ်ဆိုတာကိုပါတီတွေရဲ့အဓိကမူဝါဒတွေမှာဖော်ပြထားဖို့လိုအပ်တယ်လို့ချင်းဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဥက္ကဋ္ဌဦးငိုင်ဆက်ကပြောပါတယ်
ကိုယ်စီလောင်းတူဦးရဲ့နာမည်ကိုခံပြီးတော့တလွဲထုတ်တာမျိုးမဖြစ်ရအောင်ထည့်တော်မယ်ဆိုရင်တော့တေချာလေး confirm လုပ်တင်တယ်ပေါ့အဲ့ဒါကိုတရင်းတွေပေါ်ပြမယ်ဆိုရင်ပေါ့နော်နောက်တစ်ခုပါတီတွေဖက်ကလည်းပြန်ပြီးတော့အပြန်လှန်အားဖြင့်တရင်းမီဒီယာလွတ်လပ်ခွင့်ကိုအပြည့်အဝကာကွယ်ကြောင်းတရင်းမီဒီယာလွတ်လပ်ခွင့်အတွက်ယက်တီချောင်းကိုပါတီမူဝါဒမှာအဓိကမူဝါဒအနေနဲ့ပါတီတိုင်းကချမှတ်ပေးဖို့လိုတယ်တရင်းမီဒီယာလွတ်လပ်ခွင့်မရှိဘူးဆိုရင်တရင်းမီဒီယာမှာလုတ်တဲ့လူတွေတာမကဘူးပါတီတွေပါထိခိုက်တယ်နိုင်ငံမှာလူ့အခွင့်အရေးတွေထိခိုက်တယ်ဒါကြောင့်ယက်တီပေးရမယ်
လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုရွေးကောက်ပွဲကော်မရှင်ကိုစီးရင်ပေးထားတာဆိုရင်နိုင်ငံရေးပါတီ52ပါတီရှိပြီးနောက်ထပ်10ပါတီလောက်လည်းထပ်စီးရင်ပေးဖို့ရှိနေသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသိရပါတယ်မီဒီယာတွေအနေနဲ့နိုင်ငံရေးပါတီအားလုံးကိုမျှတစွာဖော်ပြပေးဖို့လက်တွေ့မှာအခက်အခဲရှိကြောင်းမီဒီယာကိုစားပြုတက်ရောက်လာသူတွေကပြန်လည်ဆွေးနွေးခဲ့ကြပါတယ်နိုင်ငံရေးပါတီကြီးတာနေတာတဲ့ရလာတဲ့ဖြစ်ရဟာသတင်းဖြစ်တယ်ဆိုရင်သတင်းမီဒီယာတွေကသုံးမှာဖြစ်တယ်လို့မစ္စီမမီဒီယာအယ်ဒီတာဒေါက်တင်စာအောင်ကပြောပါတယ
်ခုကတော့ပါတီငယ်တွေအနေနဲ့လည်းကျွန်မပြောချင်တာကတော့မီဒီယာမှာပါဖို့ဆိုတာကသတင်းဟာတန်ဖိုးထိုက်တန်တဲ့သတင်းဖြစ်မှကျွန်မတို့မီဒီယာကထည့်မှာပါပါတီတစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ပြောနေတဲ့အချိန်မှာနောက်တစ်ခုကဖတ်သေးသေးလေးလုပ်နေတာမျိုးဆိုရင်တော့ဒါမီဒီယာမှာပါဖို့ခင်းရင်ပါလိမ့်မယ်ပါတီပင်ငယ်ပေမဲ့သူတို့ပေါ်မှာဖြစ်တဲ့ဖြစ်ရတဲ့ဒီနော်မီဒီယာအတွက်ထိုက်တန်တဲ့သတင်းဆိုရင်ကျွန်မထင်တယ်ပါတီငယ်လည်းပါမယ်လို့ထင်ပါတယ်အဲ့တော့ပါတီငယ်တွေရဲ့မူဝါဒမှာကမီဒီယာမှာဖော်ပြဖို့ထိုက်တန်တဲ့ဟာမျိုးပါမယ်ဆိုရင်တော့ပိုကောင်းတာပေါ့
အဲ့ဒီဆွေးနွေးပွဲကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးနိုင်ငံရေးပါတီကိုစားပြုသူ48ဦးအရက်ဖက်လူဖွဲ့စည်းတွေနဲ့မီဒီယာကိုစားပြုသူတွေတက်ရောက်ခဲ့ကြပြီးအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ရှင်